ဒေါက်တာလှကျော်စောခမဟာတာဝရီဆရာဦးဝန်းတင်ကွယ်လွန်နိုင်တဲ့ပတ်သက်ပြီးအမှတ်တရဘာများပြောနိုင်မလဲခမ
ကျမပထမဦးဆုံးပြောချင်တာတော့ဆရာကြီးဦးဝန်းတင်ကွယ်လွန်သွားခြင်းအပေါ်မှာကျမဆရာကြီးနဲ့မိသားစုနဲ့အတူထပ်တူခမဝင်နေပါတယ်ဆိုတဲ့အကြောင်းကျမပြောချင်ပါတယ်ဒုတိယအကြောင်းကျမပြောချင်တာကတော့ဟိုကျမဖခင်ကြီးကကျမတို့မောင်နှမတွေကိုအများအားဖြင့်ကြင်ကြားနေတဲ့ကိစ္စတစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့ကျမတို့ကနိုင်ငံရေးသမားတွေတော်နိုင်ငံရေးသမားတွေဖြစ်ပေမဲ့ကျမတို့စာမွေးတစ်ဝက်မအောင်သေးဘူးလို့ဆိုတတ်ပါတယ်သမွေးစရာပါလဲဆိုတော့အတိုက်ခံနိုင်ငံရေးသမားအနေနဲ့ထောင်ကြတာပါထောင်ထဲကနေပြီးတော့တခါခိုင်မာချက်ရက်တီချက်မပြောင်းမလဲနဲ့ခေါင်းမာမာနဲ့ထွက်လာတဲ့လူတိုင်းကိုဒီကရတော့အဲ့ဒါဒီသမွေးတွေကိုဂုံတူးနဲ့အောင်လာတဲ့လူများလို့အမြဲတမ်းပြောပြတတ်ပါတယ်ထူးထူးဖြင့်အဲ့ကိုကိုကျောင်းကပြန်လာတဲ့လူတွေကျမတို့ရဲဘော်တွေရှိပါတယ်အဲ့ရဲဘော်တွေကြည့်ကြည့်ပြီးသမီးတို့နော်သမွေးတစ်ဝက်မဖြစ်ရသေးဘူးလို့ပြောတတ်ပါတယ်ကျောင်းဆရာကြီးဦးဝင်းတင်ကိုလည်းပြပြရသတ်မှတ်ထားတာရှိပါတယ်။ဂုံတူးတန်းကနေအောင်လာတဲ့လူတယောက်လို့သတ်မှတ်ထားတာရှိပါတယ်။ဒါကြောင့်မို့ကျမတို့ကဆရာကြီးကိုပုံကိုအရာတစ်ခါမှမရင်းသေးရဲ့တစ်ခါမှမတည်ရဲ့ပဲလေအဝေးကနေအများကြီးကြည့်လို့လေးစားနေတာပါ။ထို့အပြင်ကျမအကြီးနှဆုံးချက်ကတော့ပြပြရဲ့ကိုယ်တိုင်ကြီးအထုပ်ပတ်တီကိုပမာရီမှာထုတ်တဲ့အခါမှာဆရာကြီးဦးဝင်းတင်အမှားစာကြီးပြတဲ့ကိစ္စကတော့ကျမစိတ်ကိုတံပိုးထားပြီးစိတ်ကိုဝန်းတာရတဲ့အချက်ပါပဲ။အဲ့ဒါဆရာကြီးဦးဝင်းတင်ကိုပမာပြီးမှာအဲဆက်လက်ပြီးတော့တိုက်ပွဲဝင်နေတဲ့အပေါ်မှာလည်းကျမတို့ကသိကုန်အားကြပြီပါလေ
ဦးဝင်းတင်အခုလိုကွယ်လွန်တာဟာမြန်မာပြည်ဒီမိုဆီရရှိရေးနဲ့ပတ်သက်ပြီးအထောက်အကူပြုမှုဒါမှမဟုတ်နေနာဆုံးရှုံးမှုအနေနဲ့ရောဘယ်လိုပြောမလဲခင်ဗျာ
။အော်ဆရာကြီးရဲ့ပုံကိုရရတော့သူ့တာဝန်မပြီးဆုံးခင်ကွယ်လွန်သွားတဲ့အတွက်အများကြီးစိတ်မကောင်းဖြစ်ပြီပါလေ။တို့တော့လေကျမတို့ဒီမိုကရေစီတိုက်ပွဲအတွက်ကတော့ကျမတို့အတွက်အားဖြစ်ပြန်ရတာပါဘလို့အသက်ကြီးရတဲ့ပုဂ္ဂိုလ်ကြီးကနောက်ဆုံးအချိန်ထိအတန်တုံတုံကြီးနဲ့ဒီမိုကရေစီတော်လာရေးအတွက်ဆက်လက်ပြီးအားဖြည့်သွားတဲ့လုပ်ပါဆက်လက်ပြီးတိုက်ပွဲဝင်သွားတဲ့အလုပ်ဟာကြံတဲ့လူတွေအားလုံးအတွက်ဒီကိုယုံကြည်ချက်ပေါ့နော်ဆရာကြီးမျှော်မှန်းထားတဲ့ယုံကြည်ချက်ဝိုင်းကျူးစားတဲ့စိတ်ကိုဘလို့မှမလျှော့အောင်အမြဲတမ်းအားပေးနေတဲ့အချက်ပဲဖြစ်တယ်လို့ကျမပြောချင်ပါတယ်
ဆရာဦးဝင်းတင်နဲ့ဗမာပြည်ကွန်မြူနစ်ပါတီအဆက်အသွယ်ရှိတဲ့ကြောင်းရောဆက်ဆိုးရလက်ထက်မှာပြောဆိုခဲ့တာတွေရှိပါတယ်ခင်ဗျာအဲ့ဒါနဲ့ပတ်သက်လို့ဗာမပြောနိုင်မလဲခင်ဗျာ
ကျမတို့ကဒီမိုကရေစီရရှိရေးတိုက်ပွဲအတွက်ခက်အဆက်ဆက်ကဖောက်ပြန်တဲ့အစိုးရကိုတိုက်လာတာကျမတို့ဗမာပြည်ကွန်မြူနစ်ပါတီကအဲ့တော့အဲ့ဒီအစိုးရကိုဝင်ပြီးတိုက်ခိုက်တဲ့လူတွေအားလုံးကိုလည်းပကပတတိတ်တတ်တာဟာဒီခက်မှာမဟုတ်ပါဘူးဖဆပလာခိကပဲဖြစ်ဖြစ်မဆလာခိကပဲဖြစ်ဖြစ်တောက်လျှောက်အသက်ခံခဲ့ရတာဖြစ်ပါလေ။ဆရာကြီးအနေနဲ့ဒီမှာကြည့်တာတော့လေဝဲဝါရကိုတစုံတရာတိမ့်ညွတ်မှုရှိကောင်းရှိပါဖြစ်ပေမဲ့ကျမတို့နဲ့ပါအဆက်အသွယ်မှမရှိပါဘူး။သို့တော်လည်းသူ့အနေနဲ့ကျမတို့ဘာကဘာဒီဟာပေါက်ပြန်တဲ့အစိုးရကိုခက်ဆက်ဆက်တိုက်လာခဲ့တဲ့အတွက်ဒီပေါ်မှာတော့သူကတစုံတရာစာနာစိတ်ရှိအောင်ရှိနိုင်ပါလေ။တို့တော့လေကျမတို့ပါအဆက်အသွယ်မရှိပါဘူးသူရှင်းလေးလုံးပါဝင်ခဲ့တာပဲဖြစ်ဖြစ်နောက်ပိုင်းလှုပ်ရှားမှုပဲဖြစ်ဖြစ်ဒါသူ့ရဲ့ပင်ကိုရက်တီခြင်းနဲ့သူ့ပင်ကိုလှုပ်ဆောင်ခြင်းများတာဖြစ်ပါလေ
မြန်မာပြည်ဒီမိုကရေစီရရှိရေးအတွက်နှစ်ပေါင်းများစွာဆောင်ရွက်ခဲ့တဲ့ဆရာဦးတင်တော့ကွယ်လွန်သွားပြီပေါ့ခင်ဗျာအဲ့တော့ဒီထောင်ထဲမှာနိုင်ငံရေးအကျဉ်းသားတချို့ရှိသေးတယ်အဲထွက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကလည်းမြန်မာဒီမိုဆီလမ်းကြောင်းပေါ်မှာဆက်လျှောက်တဲ့လူရှိတယ်ပေးရောက်သွားတဲ့လူလည်းရှိတယ်ပေါ့နော်အကြောင်းမျိုးအကြောင်းအဲ့တော့ဒေါက်တာလှကျော်စောတို့ဗမာပြည်ကွန်မြူနစ်ပါတီရောပါတီများဆောင်ရွက်နေတာရှိပါလဲခင်ဗျဟ
ိုကျမတို့ပါတီကတော့ခင်ဗျားတို့သိတဲ့အတိုင်းပဲလေအင်အားအတော်ကြီးနေသွားတာမှန်ပါတယ်ဒါပေမဲ့ကျမတို့ရဲ့မူလရည်ရည်ချက်ဖြစ်တဲ့ဒီစစ်အာဏာရှင်စနစ်ရုပ်သိမ်းပြီးဗမာပြည်ကိုထမ်းတာတဲ့ကျွေးဝါတဲ့တန်းတူညီရတဲ့ဒီမိုကရေစီနိုင်ငံပေါ်ပေါက်ရေးဆိုတာတော့ကျမတို့ဘယ်တော့မှမလျှော့ခဲ့ပါဘူးအဲ့ဒီစစ်အာဏာရှင်စနစ်တိုက်ဖျက်ရေးအတွက်ဘယ်သူဝဲဖြစ်ဖြစ်ဘလောက်ပဲလှုပ်လို့ပြည်ရာဂိုင်းလုံးမလှုပ်နိုင်ညှက်ရာဂိုင်းလုံးဝလှုပ်နိုင်လုံးနိုင်အဲ့ဒီလူတွေအားလုံးလည်းကျမတို့ကပူးပေါင်းဆောင်ရွက်ပြီးစစ်အာဏာရှင်စနစ်ကြီးပပျောက်တဲ့အထိဆက်လက်ကြိုးစားသွားမှာပါတနည်းလည်းပပျောက်ရမယ်ဆိုတာကောင်းကောင်းယုံကြည်ပါတယ်ဆရာကြီးဦးဝင်းတေရဲ့မပြီးသေးတဲ့လုပ်ငန်းမျိုးကိုကျမတို့ကချတဲ့တပိုးတိုးပြီးလုပ်ပါမယ်လို့ကတိပြုလိုက်ပါတယ်ရှင
်ဟုတ်ကဲ့မြန်မာပြည်ရဲ့ပြည်တွင်းနိုင်ငံရေးရောအခုဘယ်လိုအခက်ခတ်မလဲခင်ဗျာ
စီအာနာရှင်စနစ်ကိုပုံကရန်ညို့ညို့နဲ့ထုတ်ခိုင်ထားတဲ့လူတွေကတော့လျှော့မှာမဟုတ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကသူတို့ကိုသူတို့ယုံကြည်ချက်အပြည့်အဝနဲ့သူတို့အတိုက်ခံဖို့ဘယ်သူမှမရှိတော့ဘူး။ဘယ်သူမှအာခံရဲသူမရှိတော့ဘူးလို့ဖြစ်နေတာရှိပါတယ်။ဒါပေမဲ့ကျမတို့ပြည်သူတွေကလည်းဒီကိစ္စမှာလျှော့ပေးမယ်လို့မထင်ပါဘူး။ညီကရန် ပေါင်းစုံနဲ့တစ်မျိုးမဟုတ်တစ်မျိုးပေါ်ပေါက်နေတာပါပဲဒီအတွက်တော့ကျွန်မကောင်းကောင်းမြင်ကြည့်ရတယ
်ဟုတ်ကဲ့ဒေါက်တာလာကျော်စောကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျွန်မလည်းကျေးဇူးတင်ပါ